တော်ရရှိနုခုနဆင်နေကြတာက VOA မြန်မာပိုင်းစီစဉ်ရဲ့စက်တင်ဘာလ1ရက်တနင်္လာနေ့မနက်ခင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်။အခုဆက်ပြီး9နာရီထိလိုင်းနိုမီတာ32 kHz ကို325လိုင်းနိုမီတာ40 kHz 0433ညာနဲ့လိုင်းနိုမီတာ50 kHz 5999ပြင်လိုင်းလက်မီတာ190 kHz 1505တို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးသွားမယ့်စီစဉ်တွေထဲမှာဆိုရင်တော့အရင်ဆုံးနားဆင်ကြရမှာကတော်ဒရှင်တွေရေးသားပေးပို့လာကြတဲ့စာတွေကိုပြန်ကြားပေးမယ်။မြမပြည်ကပေးစာများအစီအစဉ်နဲ့အတူပြည်ရင်းသုံးသက်ချက်အစီအစဉ်ကိုနားဆင်ကြရမှာဖြစ်ပါတယ်။ဒီနောက်မှာတော့
လူသားချင်းချင်းဆက်ဆံကြရမှာမေတ္တာတို့စေရနာတို့ဆိုတာတွေကိုအပေါင်းလက္ခဏာအဖြစ်ရာနှုန်းပြည့်နှီးပါကြိုးစို့လက္ခ
ဏာဆရာဦးဝင်းဖေပြပြမယ်တက်ကြီးစကားအစီအစဉ်မှာအပြည့်အစုံကိုကြားကြရမှာဖြစ်ပါတယ်။နောက်ပိုင်းမှာလည်းနောက်ဆုံးရနိုင်ငံတကာသတင်းတွေကိုအကျဉ်းချုပ်ပြီးတော့ကြေညာပေးအောင်မှာပါ။ဒီအစီအစဉ်တွေထဲကမှာအခုရင်ဆုံးတော့မြန်မာပြည်ကပေးစာများအစီအစဉ်ကိုထုတ်လွှင့်ပေးပါမယ်ရှင်။မဲရေးတန်တာကျော်ကအစီအစဉ်တင်ဆက်ထားတာဖြစ်ပါတယ်ရှင်။
VOA ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေအီးမေးလ်တွေကိုမြန်မာပြည်မှာပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။နောက်ပိုင်းမှာတော့နောက်တိုင်းဒေးလီတပုတ်နဲ့လည်းဖြောပြပေးမယ့်အပြင်သောရရှင်တွေအချင်းချင်းပေးပို့လာတဲ့မေတ္တာဒေလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်ရှင်။အခုပထမဦးဆုံးတော့ VOA ကိုစာမရေးလာတာကြာပြီဖြစ်တဲ့သောရရှင်ဗိုလ်ချုပ်ထိန်ဆိုတဲ့သောရရှင်ရေးလာတဲ့အစာလေးကိုပြောပြပေးချင်ပါသေးတယ်။ကျွန်တော်အကောင့်ဖွင့်လို့မရတာကတကြောင်မာတာမိခင်ကျေးဇူးရှင်မိခင်ကြီးရုတ်တရက်ကွယ်လွန်သွားတာကတကြောင်မလို့စာရီမရေးပြခဲ့တာအတော်ကြာခဲ့ပါပြီတဲ့စိတ်တွေကတကယ်ညှင်းနေတာမလို့ပါဒီနေ့အတာကူးတဲ့မြန်မာနှစ်ကူးမာတော်မှာနှစ်ဦးဆူတောင်းရေးမပို့နိုင်ခဲ့တာကိုခွင့်လွတ်ပါအမဲမပြတ်တော့အနာဆင်နေစေပါတခါတလေမှာဓာတ်ရိုက်လေးလိုက်မှဝင်းရောက်အဆွေးနှွေးခြင်းပေမဲ့အခွင့်မသာခဲ့ရပါဘူး VOA ဝိုင်းတော်သူဝိုင်းတော်သားတွေစိတ်နှဖျားကျမ်းမာချမ်းသာဘေးပြာဝေးကွာစေကြောင်းဆုမွန်တောင်းပို့သအပ်ပါတယ်သောရရှင်ဗိုလ်ချုပ်ထိန်ရေးလာတာပါဟုတ်ကဲ့ပါမိခင်ကြီးရုတ်တရက်ကွယ်လွန်သွားတဲ့တည်င်းကြရတဲ့အတွက်ကြောင့်မလို့မိသားစုနဲ့ထပ်တူဝမ်းနည်းမိပါရဲ့ရှင်ဒီသောရရှင်ကသွေးကူညီပေးရေးလူမှုပရဟိတအဖွဲ့မှလည်းချို့တက်နေတဲ့လူငယ်တွေကိုဝင်ရောက်ကူညီပေးနေပါတယ်ဆိုလို့စိတ်ကြည်နူးမိပါတယ်ဒီသောရရှင်ရဲ့တက်ဆက်သေးပဲမလေးရှားကသောရရှင်စောစောအောင်ရဲ့စာကိုလည်းဖော်ပြပေးကြပါတယ
် VOA ကိုကျွန်တော်၅ရက်နှစ်ခရဲကနားထောင်ခဲ့တာအခုကြောင်းပြီးတာ၅နှစ်ကျော်ရှိပါပြီအမြဲတမ်းအားပေးလျက်ပါကျွန်တော်အကြိုက်ဆုံးစီစဉ်ကတော့သိပ္ပံတဲ့နီးပညာကဏ္ဍပါဒေါခင်မျိုးသက်အတန်ကိုလည်းငငယ်ကလေးကအလွတ်ရနေတာပါရုတ်တရက်သူ့အတန်ချလိုက်တာနဲ့ကျွန်တော်အယံပျော်မိတာပါကျွန်တော်ဘူမိဗေဒဘာသာရပ်နဲ့ကျောင်းပြီးထားပါတယ်ကျွန်တော်ဝါသနာကတော့နာစာအလုပ်ပါပဲဒါပေမဲ့ဘလို့မှလက်လန်းမမီနိုင်တဲ့ကျွန်တော်ဘဝအခြေအနေကြောင့်အခုလိုသတင်းနဲ့ပဲနှစ်သိမ့်နေရတာပါဗျာကျေးဇူးပြု၍ဒေါခင်မျိုးသက်ကိုပြောပေးပါခင်ဗျာနာစာကဖွင့်ထားတဲ့ကျောင်းတွေမှာကျွန်တော်တို့လိုနိုင်ငံသားတွေဘယ်လိုတက်ရောက်နိုင်မလဲဆိုတာကိုအစီအစဉ်လေးနဲ့ဒေါက်တာပဒေသာတင်ကိုမေးမြန်းခန်းလေးပြုလုပ်ပြီးတော့ထုတ်လွှင့်ပေးပါလို့အထူးကျေးဇူးတင်ပါတယ်ခင်ဗျာ
ဒီသောရရှင်မလေးရှားကကိုစောစောအောင်ကဘူမိဗေဒဘာသာရပ်နဲ့ကျောင်းပြီးထားတယ်ဆိုလို့ဒီသိပ္ပံနဲ့နည်းပညာအစီအစဉ်တင်ဆက်ပေးတဲ့အန်တီဒေါခင်မျိုးသက်ကလည်းဘူမိဗေဒဘာသာရပ်နဲ့ပဲမဟာသိပ္ပံဘွဲ့ရထားတဲ့သူဖြစ်ပါတယ်လို့ပြန်ပြီးတော့သတင်းပေးချင်ပါတယ်နော်ဒီစာကိုရေးပြီးတော့ဒီသောရရှင်မေးထားတဲ့အကြောင်းအရာလေးကိုလည်းအန်တီဒေါခင်မျိုးသက်ကိုပြောပြပေးထားပါတယ်ရှင်နောက်ထပ်သူ့လိုပဲနောက်ထပ်သောရရှင်တယောက်ဖြစ်တဲ့ Henry So ဆိုတဲ့သောရရှင်ကလည်းအချိန်နဲ့တပြေးညီသတင်းမှန်တွေကိုသိချင်လို့ပါတဲ့ဖြစ်နိုင်ရင်မြန်မာသတင်းတွေပေါ့ဗျာဆိုပြီးတော့ထိုင်းနိုင်ငံဖူကက်ကသောရရှင် Henry So စာရေးလာပါတယ်နောက်ထပ် Manny ဆိုတဲ့သောရရှင်ကတော့အစီအစဉ်အလုံးကောင်းပါတယ်လိုအပ်တာမှန်သမျှကိုလည်းသတင်းပို့ဖို့အစဉ်အသင်းရှိနေပါတယ်ကျွန်တော်က application တွေ download လုပ်ခြင်းပေမဲ့ရှာမရတာခက်တယ်ဗျာ application download လုပ်ဖို့လွယ်လွယ်ကူကူရိုးရိုးရှင်းရှင်းရှိစေခြင်းပါတယ်ဆိုပြီးတော့အကြံပြုလာပါတယ်ရှင်ဟုတ်ကဲ့ဒီသောရရှင်ကိုကျွန်တော်တို့ဒီလက်ကင်ဖုန်းတွေကနေပြီးတော့ VO ရဲ့ application download လုပ်တဲ့နည်းလေးလို့တို့ရှင်းပြပြခြင်းပါတယ်နော် iPhone ကပဲဖြစ်ဖြစ် Android telephone တွေကပဲဖြစ်ဖြစ် application download လုပ်မယ်ဆိုရင် application ရှာလို့ရတဲ့နေရာမှာ VOA လို့ဒါရိုက်ထည့်လိုက်ပါအဲ့ခါကျရင် VOA ဆိုတာပေါ်လာပါလိမ့်မယ်အဲ့ဒါကို download လုပ်လိုက်ပါအဲ့ download လုပ်ပြီးသွားရင် तू ကစက္ကမေးပါလိမ့်မယ်ဒီဘာဘာသာစကားလိုချင်ပါလဲဆိုပြီးတော့အဲ့ခါကျရင်ဒါမြန်မာဆိုပြီးတော့မြန်မာလို့ရေးထားတဲ့မြန်မာဆိုတဲ့နေရာကိုရွေးချယ်လိုက်ပါရှင် ကျမတို့ VOA ကဘာသာစကားပေါင်းစုံနဲ့ကမ္ဘာတစ်လွှားကိုထုတ်လွှင့်ပေးနေတဲ့ဌာနဖြစ်လို့ကျမတို့မြန်မာပိုင်းအစီအစဉ်ကလည်းတစ်ခုအပါအဝင်ဖြစ်ပါတယ်။ဒါကြောင့်မလို့မြန်မာပရိသတ်တွေအနေနဲ့မြန်မာဆိုတာကိုရွေးချယ်ရပါမယ်။အဲဒီတော့မှဒါကျမတို့မြန်မာပိုင်းကတင်ဆက်ပေးနေတဲ့အစီအစဉ်တွေကိုဖတ်ရှုလို့ရမယ်၊နားဆင်လို့ရမယ်။ VOA မြန်မာပိုင်းရဲ့ application download ကြလာမှာဖြစ်ပါတယ်။ VOA ကိုနားဆင်အားပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။ဆိုရတဲ့သောရရှင်ကလည်းမြန်မာ TV သတင်းတွေကို mobile phone ကတစင်ဓာတ်ရိုက်ကြည့်ရှုနိုင်ဖို့ဘယ်လိုဆောင်ရွက်ရမလဲဆိုတာသိချင်ပါတယ်ဆိုတော့ရေးလာပါတယ်ဟုတ်ကဲ့ပါဒီသောရရှင်အအောင်ကိုပြန်ချားပေးရမယ်ဆိုတော့ခုနကတော့သောရရှင်ရဲ့စာရီကျွန်မပြန်ချားပေးသွားတာလည်းကြားမယ်ထင်ပါတယ် view အစီအစဉ်တွေကို tablet တွေ iPhone တို့နောက်ပြီး Android telephone တို့အဲ့ဒီလိုမျိုး phone တွေကတစင်ကြည့်ချင်တယ်ဆိုတော့ view မြန်မာပိုင်းရဲ့ application ကို download လုပ်ပြီးတော့ကြည့်ရှုနိုင်ပါတယ်ရှင်အသေးစိတ်ကိုတော့နောက်ထပ်သောရရှင်တယောက်ရဲ့စာကိုခုနကပဲပြန်ချားပေးသွားလိုက်တာကြားလိုက်မယ်ထင်ပါတယ်မြန်မာနိုင်ငံကနိုင်ငံရေးအခြေအနေတွေလူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့သောရရှင်နေကိုပိုင်းအမြင်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်ရေးသားလာကြတဲ့အစာတွေကိုလည်း VOE ကလက်ခံရရှိတာပါအဲ့ဒီကအစာတစ်ဆောင်ကိုပြောပြပေးကြပါတယ်ဟိုတလောကပဲမြန်မာနိုင်ငံကိုအာဆီယံအစည်းအဝေးလာတက်သွားတဲ့အမေရိကန်ပြည်ထောင်စုကနိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီမြန်မာနိုင်ငံကဟိုတယ်တစ်ခုမှာသွားပြီးတော့တဲခုံမှုနဲ့ပတ်သက်လို့မစ္စတာကယ်ရီပြန်သွားပြီးရဲ့နောက်ပိုင်းမှာသတင်းတွေထွက်လာပြီးတော့တော်တော်လေးကရဲရိုက်သွားတာရှိပါရဲ့နော်။ဒါနဲ့ပတ်သက်ပြီးတော့သူ့ရဲ့ထင်မြင်ယူဆချက်ကိုရေးလာတဲ့သောရရှင်ရဲ့စာကိုအရင်ပြောပြပေးပါမယ်။မြန်မာပြည်ကမက်ခင်ဦးက
အမေရိကန်ကနေနိုင်ငံသားရေးဝန်ကြီးပဲလာလာနိုင်ငံတော်သမ္မတကြီးပဲလာလာသာမန်နိုင်ငံသားတယောက်ပဲလာလာကျမတို့ပြည်သူလူထုကကြိုးဆိုပါရယ်ဒါပေမဲ့နာမည်ပြက်ခရိုနီတွေရဲ့ဟိုတယ်ရီမှာတော့မတဲခိုစေချင်ပါဘူးနိုင်ငံသားရေးဝန်ကြီးမစ္စတာဂျွန်ကယ်ရီကဒဏ်ခတ်ပိတ်ဆို့မှုမှာစည်ရင်းဝင်နေသေးတဲ့ခရိုနီတထည်ဦးစော်စော်ရဲ့ဟိုတယ်မှာတဲခိုတဲ့ကြားရတော့စိတ်တော်မကောင်းပါဘူးခရိုနီဟိုတယ်မှာတဲခိုတာကြားရတော့တကယ်ပဲစိတ်မကောင်းဖြစ်ရပါတယ်ရှင
်မြန်မာပြည်ကမက်ခင်ဦးသူ့ရဲ့ထင်မြင်ယူဆချက်ကိုလွတ်လွတ်လပ်လပ်ထုတ်ဖော်လာတာဖြစ်ပါတယ်သောရရှင်ရဲ့ရင်ဖွင့်စာတွေကိုနောက်ပိုင်းမှာဆက်ပြီးတော့ဖော်ပြပေးဖို့ရှိပါတယ်ရှင်။အခုတော့ကြားဖြတ်ပြီးတော့သောရရှင်တွေကိုအနောက်တိုင်းတေးလေးတစ်ပုဒ်နဲ့ဖျော်ဖြေပေးစီမှာနေထုံးစံအတိုင်းပဲ Billboard မှာ Hot ဖြစ်ဆုံးတေးနံပါတ်100ဆင်းနဲ့မှာထိပ်ပိုင်းရောက်နေတဲ့သချင်းလေးတစ်ပုဒ်နဲ့ဖျော်ဖြေပေးပါမယ်။အခုလောလောဆယ် Billboard Hot ဖြစ်ဆုံးတေးနံပါတ်ဆင်းမှာနံပါတ်5ရောက်နေတဲ့အဆိုတော့ Nico နဲ့ Vince ဘူရဲတီဆိုထားတဲ့ Am I Wrong ဆိုတဲ့သချင်းလေးကိုသောရရှင်တွေနားဆင်ခံစားကြပါအောင်ရှင်။Just 'cause everybody doing what they all do. If one thing I know, I fall but I grow. I'm walking down this road of mine, this road that I go home. So am I wrong for thinking that we could be something for real? Now am I wrong for trying to reach the things that I can't see? But that's just how I feel. ဒီဆုံးဒေးနံပါတ်စီးရင်နံပါတ်5ရထားတဲ့ Nico နဲ့ Vince တီဆိုထားတဲ့ Am I Wrong ဆိုတဲ့တချင်ကိုနားဆင်ခဲ့ကြရတာပါ။သောရရှင်နဲ့အချင်းချင်းမြစ်တာဒေးလက်ဆောင်ပေးပို့တဲ့မြမတချင်လေးတစ်ပုဒ်ကိုနောက်ပိုင်းမှာနားဆင်ကြရမှာဖြစ်ပါတယ်။အခုတော့သောရရှင်ရဲ့ရင်ဖွင့်စာတွေကိုအချိန်ရသလောက်ပြောပြပေးသွားခြင်းပါတယ်။ ရန်ကုန်တိုင်းလှေကူးမြို့နယ်မြို့မရက်ကွက်မှာနေထိုင်တဲ့ဒေါ်တန်တန်ဦးကလယ်မြေရဲ့အတင်းအဓမ္မသိမ်းခံရတဲ့ကိစ္စနဲ့ပတ်သက်ပြီးတော့အခုလိုစာရေးပြီးတော့ရင်ဖွင့်လာပါတယ
်။2008ခုနှစ်ကကျမအမျိုးသားဆုံးသွားတော့ကျမမိဘဘက်ကနေပြီးတော့အမွေရထားတဲ့လယ်မြေကိုယ့်ဧကနိဗ္ဗာန်ကိုကျမယောက်ျားရှိစဉ်ကထောင်လန်းရေးဆွဲမှုနဲ့မာယာကအတွင်းရေးမှုတို့ပေါင်းပြီးတော့အရင်ထောင်လန်းရေးအချိန်ဝါကိုသုံးပြီးတော့လယ်မြေ၄ဧကကြော်ကြော်လောက်ကိုဝင်ရောက်သိမ်းပိုက်ပြီးတော့နာမည်တော်ပြောင်းထားကြပါသေးတယ်။ဒီကိစ္စနဲ့ပတ်သက်ပြီးတော့2013မေလတုန်းကတိုင်စာတင်ခဲ့ပါလေရှင်။ဒါကြောင့်2013အောက်တိုဘာမှာအင်းတိုင်တက်နယ်မူယုံကနေပြီးတော့ဒုဗိုလ်မူကြီးနဲ့အဖွဲ့ဦးဆောင်ပြီးကျမကိုမြို့မရက်ကွက်ရရကယုံမှာလာရောက်စစ်ဆေးမင်းမြန်းခဲ့ပါတယ်။ဒါပေမဲ့ဒီကိစ္စနဲ့ပတ်သက်ပြီးမှားသလားမှန်သလားအကောင်အဆိုးတစုံတရာအကြောင်းပြန်ခြင်းအခုထိလုံးဝမရှိသေးပါဘူး။တစ်နှစ်ကျော်သွားပါပြီရှင်။လက်သိမ်းခံရတဲ့ကိစ္စနဲ့ပတ်သက်လို့နိုင်ငံတော်သမ္မတလွတ်တော်ဥက္ကဋ္ဌကြီးတွေဦးအောင်ထွန်းဦးအောင်သိန်းနှင်းဆုံးနေပါပြီ။ဘာမှအကြောင်းထူးမလာသေးပါဘူးရှင်။
ဒါကတော့လှေကူးမြို့နယ်ကမိဘဘက်ကအမွေရထားတဲ့လယ်မြေတွေအများကြီးအတင်းအဓမ္မသိမ်းယူတာခံရပါတယ်ဆိုပြီးစာရေးရင်ဖွင့်လာတဲ့ဒေါ်တန်တန်ဦးရဲ့စာကိုပြောပြပေးခဲ့တာပါဒီတစ်ပတ်သောရရှင်တွေရဲ့ရင်ဖွင့်စာတွေကိုဒီလောက်နဲ့ပဲရက်ချင်ပါတယ်နောက်ပိုင်းမှာမြန်မာသချင်းလေးတစ်ပုဒ်နဲ့ဖြောပြပေးဖို့ရှိပါသေးတယ်ရှင်ဒီလိုမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကမြစ်တာဒေသဆောင်ကဏ္ဍမှာဒေသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြရဲဆိုတော့ကျွန်တော်တို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါတယ်နော် VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American တန်မြန်မာပိုင်းအစီအစဉ်လို့လိပ်မှုပြီးတော့စာရိုက်တက်တာအမှတ်855ရန်ကုန်စာတိုက်ကြီးဆိုပြီးတော့လိပ်စာတစ်ခုစာရေးသားနိုင်ကြပါရဲ့ရှင်။ VOA သောရရှင်ရဲ့အစာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်။အခုတော့ဒေတောင်းလာတဲ့သောရရှင်တွေကိုအလှည့်ပေးကြပါရနော်။ VOA ရေကျွန်တော်ကတော့ VOA ရဲ့ပရိသတ်တူပါဆိုပြီးတော့ကိုထိုက်ကြီးကအမြဲအားပေးလျက်ပါတဲ့။ည9နာရီတိုင်းမှာအမြဲတမ်းနားထောင်ဖြစ်ပါတယ်။စာတော့မရေးပြဘူးလေ။အခုတော့တချင်းတပုတ်တောင်းဆိုခြင်းလို့စာရေးလိုက်ရပါတယ်။ဘကိုးတိုင်းညောင်လေးပင်မြို့နယ်လက်ပံဘူးကျေးရွာကဖေဖေဦးလာမြင့်မေမေတော်ကြီးညီလေးမောင်ရံအောင်ညီမလေးမတ်ငယ်မတ်လှိုင်းတူမလေးခိုင်စာဖြိုးလဲလဲဖြိုးစုဒါလီတို့အားလုံးနားဆင်ဖို့အတွက်ပါတဲ့။ဒေသန်ရှင်ပူပူရဲ့ဘာမှမလိုဘူးဆိုတဲ့တချင်းလေးကိုထုတ်လွှင့်ပေးဖို့တောင်းဆိုခြင်းပါတယ်ခင်ဗျာ။ဆိုပြီးတော့ကိုထိုက်ကြီးမေတ္တာတည်လက်ဆောင်ပါလာပါတယ်ရှင်။ဒီတော့ဒီတစ်ပတ်တော့ကိုထိုက်ကြီးရဲ့စာတစ်စောင်ပဲဖော်ပြပေးဖို့အချိန်ရပါတယ်နော်။ကိုထိုက်ကြီးတောင်းဆိုထားတဲ့ပူပူရဲ့ဘာမှမလိုဘူးဆိုတဲ့သချင်းလေးကိုတေးတောင်းတဲ့ကိုထိုက်ကြီးရောတေးချစ် VOA သောရရှင်နဲ့အားလုံးရောနှစ်ချိုင်ခံစားနိုင်မှုမျှော်လင့်ပါတယ်ရှင်။နားဆင်ကြပါအောင်နော
်။စိတ်ထရှိမင်းနေပါတော့ခဏခဏဒီစကားပြောတာလေ။ဒီစကားခုံးမင်းချောင်းငါရဲ့ဘဝကကဘာကြီးပြတ်နိုင်နေ။ရှင်နေမှာချစ်ပေးကလို့အတားယုံကြည်ပေးစမှာ။တတရှိလို့လိုမေနင်ကြောင်ရကငါရေဝတ်ချွန်ဘာကြီးခုအဘဲငါမလုံးနာနေရင်ပြီမို့ဘုံအခဲလာပဲရှင်နေမှာချစ်ပေးကွာလို့အတားယုံကြည်ပေးစမှာမျက်စိမေးချင်နေမလားဘုံဆလုံးမရတဲ့ဘဝကြီးလေးဘာတို့ချင်နေဘုံလေးမေမွားမေမေရှောင်းလေ
တီဆိုထားတဲ့ဘာမှမလိုဘူးဆိုတဲ့သချင်းကိုနားဆင်ခဲ့ကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာကြတဲ့ VOA မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်ကြံပေးစာတွေရင်ဖွင့်စာတွေနဲ့တေးသချင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်လွှင့်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရဘူးဆိုရင်တော့ VOA ရဲ့အင်တာနက်စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်ကျမတို့ရဲ့ website လိပ်စာက bamis.voanews.com ဖြစ်ပါသည်။ VOA ကိုလည်းစာရေးကြပါအောင်ရှင်။သောရရှင်တွေအားလုံးရှင်လန်းချမ်းမြေကြပါစေ
။အချိန်တိုင်းမှာငါဟာရှုံးမှငါမေမွားထွက်ချိန်မှာဆိုရင်တော့ဆုပေးမှာပါ။ငါလေးမြင့် မြတ်ထင်ကပြောနေတယ်ဒါကိုနင်းသီးဖို့ကောင်းရဲ့ဘာမှဖြည့်သည်ပေးနိုင်သူငါဟာချစ်ပေးပေးနိုင်သူတတ်ချင်ချင်ရမယ်မင်းကငါလေးဝမ်းနေစေချင်မှုဒါပါစုလန်တွေတဲ့မုံနိုင်ငံချနိုင်နေဒါချင်မဲ့ကွယ်ချင်သူမခေါ်ရဘူး
နာကျော်စီစဉ်တင်ဆက်ခဲ့တာဖြစ်ပါတယ်ရှင်မကြခင်မှာတော့တက်ကြီးစကားအစီအစဉ်ကိုနားဆင်ရဖို့ရှိပါတယ်အခုတော့ပြည်တွင်းသုံးသက်ချက်အစီအစဉ်ကိုလှည့်ပေးပါရစေရန်ကုန်မြို့သစ်စီမံကိန်းဘလို့ဖြစ်တင်တယ်လဲဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးတင်ပြထားပါတယ်စီစဉ်သူဦးစီသူအောင်မြင့်နဲ့အတူမှတ်ရင်ကျင်နိုင်ကကူညီတင်ဆက်ထားပါတယ်ရှင်
အခုရပိုင်းအတွင်းပြည်သူတွေစိတ်ဝင်စားဆုံးသတင်းကတော့ရန်ကုန်တိုင်းအစိုးရအဖွဲ့ရဲ့ရန်ကုန်မြို့သစ်စီမံကိန်းကြီးအကြောင်းပါပြီးခဲ့တဲ့အောက်တိုဘာ22ရက်နေ့ကကျင်းပတဲ့ရန်ကုန်တိုင်းလွှတ်တော်အစည်းအဝေးမှာဝန်ကြီးချုပ်ဦးမြင့်စေကိုစားရန်ကုန်မြို့သစ်စီမံကိန်းကိစ္စမြို့တော်ဝန်ဦးလာမြင့်ကတဝန်လွှာဖတ်ကြားခဲ့ပါတယ်တဝန်လွှာထဲမှာအစိုးရအဖွဲ့အနေနဲ့ရန်ကုန်မြို့သစ်စီမံကိန်းတစ်ခုလျှို့ဝှက်စီစဉ်ပြီးဖြစ်တဲ့အကြောင်းစုစုပေါင်းဒေါ်လာ15ဘီလီယံလောက်ရင်းနှီးမြှုပ်နှံလုပ်ကိုင်ရမယ်အဲ့ဒီစီမံကိန်းကိုမြမစီရနာမြို့သစ်အများပိုင်းကုမ္ပဏီကတာဝန်ယူအကောင့်ထဲပို့ဖို့ရွေးချယ်ထားပြီးဖြစ်တဲ့အကြောင်းတွေပါဝင်ပါတယ်ဒီသဝန်လွှာတင်ပြမှုကိုတိုင်းလွှတ်တော်အမတ်တွေအံ့ဩကြသလိုသတင်းကိုကြားသိရတဲ့ပြည်သူတွေလည်းအံ့ဩကြပါတယ်နောက်ပိုင်းဒီကိစ္စပြည်တွင်းသတင်းမီဒီယာတွေရဲ့ပြင်းထန်တဲ့ဝေဖန်မှုကိုကြုံရပါတော့တယ်သတင်းမီဒီယာတွေအဓိကဝေဖန်ထောက်ပြခဲ့တဲ့ကိစ္စကတော့ဒေါ်လာ15ဘီလီယံလောက်ရင်းနှီးမြှုပ်နှံမဲ့ကိစ္စဘယ်သူမှမသိတဲ့ကုမ္ပဏီတစ်ခုကိုတိတိကျကျလုပ်ပိုင်ခွင့်ပေးလိုက်တဲ့ကိစ္စပါတပတ်လုံးလုံးမီဒီယာတွေရဲ့ပြင်းထန်တဲ့ဝေဖန်မှုပေါ်ထွက်လာပြီးနောက်အဂုလာ28ရက်ညမှာတော့ပြန်ကြိုင်ဝန်ကြီးဌာနဝက်ဘ်ဆိုက်ကတခြင်းရန်ကုန်တိုင်းအစိုးရအဖွဲ့ရဲ့သတင်းထုတ်ပြန်ချက်ဆိုတာထွက်ပေါ်လာပါတယ်။ရန်ကုန်တိုင်းအစိုးရအဖွဲ့ရဲ့ရန်ကုန်မြို့သစ်စီမံကိန်းဆိုတာဘာပါလဲ။သူတို့ဘယ်လိုကြံစည်ခဲ့ရသလဲ။မီဒီယာတွေရဲ့ဝေဖန်မှုထွက်ပေါ်လာပြီးနောက်ရန်ကုန်တိုင်းအစိုးရအဖွဲ့ဘယ်လိုခြေလှမ်းပြန်ပြင်သလဲ။ဘာတွေဖြစ်ဖြစ်သလဲဆိုတာဆွေးနွေးတင်ပြသွားပါမယ်
။လွှတ်တော်ထဲမှာမြို့တော်ဝင်ဦးလာမြင့်တင်ပြခဲ့တာကိုအချင်းချင်းပြန်ပြောရရင်စီမံကိန်းတည်နေရာဟာရန်ကုန်မြို့ရဲ့အနောက်ဖက်ပန်းလိုက်မြင့်နဲ့တွန်တေးတူမြောင်ကြားလှိုင်မြင့်နဲ့လှိုင်တာယာတွန်တေးကားလန်းကြားကမြေအေက3000ဝန်းကျင်ပေါ်မှာရထားတယ်လို့ဆိုပါရယ်အဲ့ဒီစီမံကိန်းကိုမြမစေနာမြို့တစ်အများပိုင်းကုမ္ပဏီကတာဝန်ယူအကောင့်ထဲဖော်မယ်ရင်းနှီးမြှုပ်နှံမှုပမာဏကျပ်ဘီလီယံ8000နဲ့အမေရိကန်ဒေါ်လာ10ဘီလီယံရှိမယ်စီမံကိန်းထဲမှာမြို့ပြအခြေခံအဆောက်အုံတွေအပါအဝင်6လမ်းသွာမြေကူးတရား5ဆင်းပါမယ်လို့ဆိုထားပါရယ်မြို့တော်ဝင်ဦးလာမြင့်ကဒီကိစ္စအသေးစိတ်ပြောမသွားပေမဲ့ဒီစီမံကိန်းရဲ့စီးပွားရေးပုံသဏ္ဍာန်ဟာရင်းနှီးမြှုပ်နှံတဲ့ကုမ္ပဏီကမြို့ပြအင်္ဂါရက်နဲ့ညီတဲ့အခြေခံအဆောက်အုံတွေဖြစ်တဲ့လမ်းတံတားလျှက်စစ်ရေပန်းချံကစားကွင်းအစရှိတာတွေလုပ်မယ်ဒါအပြင်အစိုးပြုထားတဲ့အခြားမိဘမဲ့ကလေးစာတင်ကြောင်းတစ်ခုဘိုးဘွားရိတ်တာတစ်ခုစတာတွေအကောင့်ထဲပေါ်မယ်လို့ဆိုထားပါတယ်ဒါကကုမ္ပဏီဘက်ကရင်းနှီးမြှုပ်နှံစိုက်ထုတ်ရမယ့်အပိုင်းမှာပြင်းရင်တော့ကြက်နဲ့မြေခွက်တွေမှာအကောင့်ထဲဖော်မာတွေကိုစီမံကိန်းနဲ့ပါတဲ့အပိုင်းအလိုက်ပြန်ပြီးလက်ခွဲရောင်းစားငွေပြန်ရှာအမြတ်ပြန်ရအောင်လုပ်မဲ့စီမံကိန်းမျိုးဖြစ်ပါတယ်။ဟိုတယ်တွေ၊စတိုးဆိုင်၊ကုန်စုံဆိုင်ကြီးတွေ၊ကားဂိတ်တွေ၊လူနေတိုက်ခန်းတွေ၊တံပိုးနဲ့အိမ်ယာတွေ၊ရုံးခန်းတွေ၊စိတ်ကန်းတွေအစရှိသဖြင့်ဖြစ်ပါတယ်။လွယ်လွယ်ပြောရရင်မြေခွက်ဖော်မြေပြန်ရောင်းစားဆိုတဲ့စီမံကိန်းမျိုးပါ
။ဒီစီမံကိန်းနဲ့ပတ်သက်ပြီးရန်ကုန်မြို့ကစီမံကိန်းတစ်ခုလိုအပ်တယ်ဆိုတာဘယ်နေရာမှာအကောင့်ထဲပေါ်မယ်ဆိုတာနဲ့ပတ်သက်ပြီးဘယ်သူမှအငြင်းမပွားကြပါဘူးလိုအပ်တဲ့အချိန်လေးလိုအပ်တဲ့နေရာမှာလုပ်တယ်လို့ပဲသဘောထားကြပါတယ်ဒါပေမဲ့ဘလောက်ကြီးမားတဲ့စီမံကိန်းကြီးတစ်ခုဘယ်သူမှမသိတဲ့မြမစီရနာမြို့သစ်အများပိုင်းကုမ္ပဏီကိုတိတ်ဆိတ်လုပ်ပိုင်ခွင့်ပေးလိုက်တယ်ဆိုတဲ့ကိစ္စကိုတော့မေးဖို့ထုတ်ကြပါတယ် လိုနဲ့မီဒီယာတွေဟာအဲ့ဒီကုမ္ပဏီဘယ်လိုကုမ္ပဏီဖြစ်တယ်ဘယ်သူဦးဆောင်တယ်ဓမ္မချေစိုက်တယ်အစရှိသဖြင့်စုံစမ်းကြပါတော့တယ်စုံစမ်းဖော်ထုတ်ချက်တွေရအလွန်လွန်ကြီးမားတဲ့စီမံကိန်းကြီးကိုကောင်ထယ်ဖော်မဲ့ကုမ္ပဏီရဲ့လိပ်စာဟာရွှေပြည်သာမြို့ကမှာဖြစ်နေပါတယ်ကုမ္ပဏီမှတ်ပုံတင်စည်းရင်းကလိပ်စာတိုင်းသွားကြည့်တော့ဘာယုံကမှမရှိပါဘူးမှတ်တမ်းဖော်ပြချက်အရကုမ္ပဏီရဲ့မတ်တီရင်းနှီးငွေကစက်ပန်း1000ဖြစ်ပြီးကနဦးထဲ့ဝင်ငွေကစက်ပန်း80ပဲရှိတယ်လို့သိရပါတယ်။အလွန်နည်းတဲ့ငွေပမာဏပါ။ဒရိုက်တာကတော့ဦးသက်ဦးဆိုသူဖြစ်ပြီးမီဒီယာတွေမေးသမျှဘာမှမဖြေပါဘူး။ရန်ကုန်တိုင်းအစိုးရညွှန်ကြားရေးမှူးအောင်ကျော်စိုးကတော့ဒီစီမံကိန်းကုမ္ပဏီတစ်ခုကိုလုပ်ပိုင်ခွင့်ပေးလိုက်တာနဲ့ပတ်သက်ပြီးနိုင်ငံတော်ဘက်ကဘာအကျိုးမြတ်မရဘူးလို့ဆိုပါတယ်
။သတင်းမီဒီယာတွေနဲ့ပြည်သူတွေအဓိကစိတ်ဝင်စားတာကဒီစီမံကိန်းကြီးထဲမှာဘယ်သူတွေရင်းနှီးမြှုပ်နှံခွင့်ရကြမလဲဆိုတာပါ။ရန်ကုန်တိုင်းတင်ငန်းကျွတ်အမှတ်ဦးကျော်ကတော့ဒီစီမံကိန်းအကောင့်ထဲဖော်မဲ့ကုမ္ပဏီထဲမှာဝင်ကြီးချုပ်ဦးမြင့်စွေရဲ့သားမြို့တော်ဝင်ဦးလာမြင့်ရဲ့သားအရင်ဒုသမရတီဟသူရတေအောင်မြင့်ဦးရဲ့သားတွေပါဝင်တယ်လို့စွပ်စွဲပြောဆိုပါရတယ်။သတင်းမီဒီယာတချို့ကတော့ဝင်ကြီးချုပ်ဦးမြင့်စွေနဲ့ရင်းနှီးတဲ့တရုတ်စီးပွားရေးသမားတွေပါဝင်နေတယ်ဆိုပြီးစွပ်စွဲကြပါရတယ်။ဒီလိုဆွဆွဲပြောဆိုတာတွေနဲ့ပတ်သက်လို့ရန်ကုန်တိုင်းအစိုးရအဖွဲ့ဘက်ကတော့ဘာမှဖြေရှင်းတာမလုပ်နိုင်ခဲ့ကြပါဘူး။ဩဂုတ်လ28ရက်နေ့ညမှသာရန်ကုန်မြို့တစ်စီမံကိန်းသတင်းထုတ်ပြန်ချက်ဆိုတာထုတ်ပြန်ပြီးမကြာမီအချိန်ကာလအတွင်းပွင့်လင်းမြင့်သားစွာဖြင့်ရန်ကုန်မြို့တစ်စီမံကိန်းတင်ဒါခေါ်ယူခြင်းကိုဆောင်ရွက်သွားမည်ဖြစ်ပါကြောင်းနဲ့အားလုံးပူးပေါင်းပါဝင်နိုင်တဲ့အခွင့်အလမ်းတွေကိုဖန်တီးသွားမည်ဖြစ်ပါကြောင်းအတိအပေးတင်ပြအပ်ပါသည်ဆိုပြီးဖော်ပြခဲ့ပါတယ်။ကုမ္ပဏီတစ်ခုကိုလက်သိပ်ထိုးလုပ်ပိုင်ခွင့်ပေးတဲ့ကိစ္စမဖြေရှင်းတော့ဘဲပွင့်လင်းမြင့်သားမှုရှိရှိတင်ဒါခေါ်တော့မယ်လို့ပြင်ဆင်ကြေညာလိုက်တာဖြစ်ပါတယ်။
လိုပဲဖြစ်ဖြစ်ဒီစီမံကိန်းကြီးအလွန်ကြီးမားပါတယ်ဒီအတွက်မြေရုပ်ကြီးဆိုင်ရာကိစ္စလွတ်တော်ထဲမှာဆွေးနွေးပြီးဥပဒေပြုပေးဖို့လိုပါတယ်စီမံကိန်းပမာဏဟာဟန်တာဝီဘီဘီဆိုင်ရာလေစိတ်ကြောက်ဖြူထူးစီဝါရေးစုံနဲ့နိုင်ငံတကာဆက်သွယ်ရေးအော်ပရေတာခေါ်တဲ့လုပ်ငန်းပမာဏထက်တောင်ကြီးမားနေတဲ့အတွက်တင်တာရွေးချယ်ရေးအကြံပေးကုမ္ပဏီကိုအရင်ရွေးချယ်ခေါ်ယူဖို့လိုပါတယ်အဲ့ဒီအကြံပေးကုမ္ပဏီကမှတကယ်စီမံကိန်းပေါ်ဆောင်မဲ့ပြည်တွင်းပြပကုမ္ပဏီတွေကိုကံကြအပွင့်လေးမြင်သာမှုရှိရှိရွေးချယ်ပေးမှာကြောင်းသုံးသပ်ပြပြလိုက်ရပါတယ
်ဦးစီသူအောင်မြင့်ရဲ့ပြည်ရင်းသုံးသပ်ချက်အစီအစဉ်ဖြစ်ပါတယ်အခုနောက်ဆုံးထုတ်လွှင့်ပေးမှာကတော့တက်ကြီးစကားတန်ငယ်ချာအစီအစဉ်ပါရှင်ဒီတစ်ပတ်မှာတော့တခတရံမှာစေတနာဟာဝေဒနာဖြစ်သွားဓာတ်ပုံကိုဆရာဦးဝင်းဖေကဥပမာပေးတင်ဆက်ထားပါတယ်ရှင်
တော်ရရှင်များခင်ဗျာလူသားချင်းချင်းဆက်ဆံကြရမှာမေတ္တာတို့စေရနာတို့ဆိုတာတွေကိုအပေါင်းလက္ခဏာအဖြစ်ယာနှုံးပြည့်နီးပါးကြိုးစိုးလက်ခံကြပါတယ်စေရနာနဲ့ကြွေးတာပဲသေစေးတောင်ကြမ်းမောက်ကနေသွန်ပြည့်လို့အပြောအပြည့်ပြောတာတွေရှိပါတယ်မေတ္တာစေရနာအမှန်နဲ့လောက်ကြတဲ့နေရာတွေမှာအမှားတွေအရှုံးတွေရှိလာရင်တောင်ခွင့်လွှတ်တတ်ကြပါတယ်နားလည်းပေးတတ်ကြပါတယ်ဒါမဲ့မေတ္တာစေရနာအရင်ခံရတယ်ဆိုတာမှာအကြောင်းအကျိုးသိမသိမှန်မှန်ဆိုတာတွေကတော့နေရာတိုင်းမှာလိုပဲရှိနေပါတယ်မေတ္တာစေရနာနဲ့လောက်တာပါဆိုတိုင်းလက်ခံကြိုးဆိုကြဖို့အစဉ်သင့်ဖြစ်နေတတ်ကြပေမဲ့စေရနာကဝေဒနာဖြစ်သွားတယ်ဆိုတဲ့ဖြစ်ရတွေလည်းမကြာခဏတွေ့ကြပါတယ်မြမတေဂီတစင်တင်လောကမှာမေတ္တာစေရနာဘလဘဝနဲ့ပြုမှုလှုပ်ရှားနေကြတာမှန်ပေမဲ့ဒီဒီသာသာကြီးကျိုးကြောင်းလွဲမှားနေတာတခုကိုဥပမာအဖြစ်မြင်နေကြရတာတွေအတော်များလာပါတယ်ပိဋကကြိုက်တဲ့ဂီတပညာရှင်အထူးသဖြင့်အဆိုးတော်တယောက်စင်တင်ဖြောပြေးနေချိန်မှာသူ့ကိုမေတ္တာစေတနာရေစည်းကမ်းမျိုးလိုက်ကြပြီးတော့ပိဋကတွေကစင်မော်ကိုတယောက်ပြီးတယောက်တက်တက်လာကြပြီးတော့သီးဆိုးဖြောပြေးနေစေအနုပညာတွေကိုပန်းစည်းလက်ဆောင်ပေးခြင်းပန်းကုန်းဆိုပြီးတော့ဂုံပြုခြင်းပစ္စည်းလက်ဆောင်ပေးခြင်းတချို့ဆိုဖလဲတကင်းပြုခြင်းစတာတွေအပြည့်ကြပါတယ်အမတ်တမဲအပေါ်ရန်သာတွေးကြမယ်ဆိုရင်အောင်မြင်တဲ့အမှုညာစေတယောက်ကိုသူပိသက်ကမေတ္တာစေရနာဘယ်၍ဘယ်မြအထိထားရှိတယ်ဆိုတာရဲ့အလွန်လှပကြည်နူးပွေကောင်းတဲ့ပြရုပ်ပုံရိပ်ဖြစ်တယ်လို့ပြောရမှာဖြစ်ပါတယ်ဒါမဲ့အဆိုးတော်ပညာရှင်တယောက်ကြိုးကြိုးစားစားသီးဆိုးဖြောပြေးတင်ဆက်နေချိန်မှာတတ်နိုင်သမျှအနှောက်ယှက်အတားအဆီးမပြုတ်ကြဘူးအဓိကအရေးကြီးလာပါတယ် မြင့်တာကြောင့်မဖြစ်ဖြစ်စေရနာကြောင့်မဖြစ်ဖြစ်အနုပညာရှင်ရဲ့အာယုံစူးစီးကြိုးပမ်းနေမှုကိုအာယုံပြောင်းသွားရလေအောင်အာယုံပြတ်သွားရလေအောင်ဘယ်နည်းနဲ့မှမလုပ်သင့်ပါဘူးအနုပညာတဲ့အဆိုတော်တွေကိုယ်တိုင်ကလည်းကိုယ့်ကိုမြင့်တာစေရနာနဲ့လာပြီးချီးမြှင့်ကြတယ်ဆိုတာကိုဝမ်းမြောက်ကြိုးစိုးနေတဲ့ကြားကပဲသူတို့အနုပညာအာယုံစူးစိုက်မှုပြက်ပြားလျော့နေရတာကိုတော့နှစ်သက်မှုမရှိကြပါဘူးပွဲတော်ဝဲမှာမြန်မာနိုင်ငံကျော်အစိုးရကြီးမမအေးကိုသူတီးဆိုးဖြောပြေနေတဲ့အချိန်မှာပဲဝင်ရောက်စုပေးချင်းမြင့်တာမျိုးကိုအနုညွတ်တောင်းပန်ဟန်တာပညာပေးသွားပါတယ်သူဩဇာသူအချိန်ဟွာကြောင့်တခြားစင်တင်ဖြောပြေမှုတွေမှာပါဝေဒနာဖြစ်နေရတဲ့မေတ္တာစေနာတွေကိုထိမ့်ချုပ်နိုင်ကြလိမ့်မယ်လို့မျှော်လင့်မိခဲ့ပြီးမဲ့သိပြီးတော့ထိရောက်မှုမရှိတာကိုဝန်းနေစရာတွေးကြပါတယ်စင်တင်သီဆိုဖြောပြေမှုတွေနဲ့ပတ်သက်လို့အလေးနဲ့ထားတဲ့နိုင်ငံတကာပွဲကြီးတွေမှာမေတ္တာစေတနာနဲ့စင်ပေါ်တက်တက်ပြီးချီးမြှင့်ကြတာမျိုးတွေကိုခွင့်ပြုတာလည်းမရှိပါဘူးတုတ်တက်ရင်ကြီးတဲ့ပြည်သက်ကလည်းစိတ်ကူးတဲ့တောင်ထဲကြပုံမရပါဘူးဒီကိစ္စမျိုးတွေကိုပွဲစီစဉ်သူတွေကကြိုတင်ပြီးတော့အနုအညွတ်ရှင်းပြမေတ္တာရပ်ခံတမ်းမြှင့်ပေးကြမှာဖြစ်သလိုပရိသတ်တွေကလည်းနားလည်မှုအပြည့်နဲ့ရှောင်ရှားဆင်ခြင်ရမှာဖြစ်ပါတယ်တီးဆိုးဖြောပြီးမှုပြီးဆုံးသွားတဲ့အခါမှာပိဋိဒတ်ရဲ့မေတ္တာစေတနာကိုဖော်ထုတ်ဖို့တီးကြအစီအစဉ်လုပ်ပေးနိုင်ပါတယ်အနုပညာရှင်အဆိုတော်တွေစိတ်အာယုံစူးစိုက်မှုအပြည့်နဲ့ပညာကိုဖြောပြေခွင့်ရကြဖို့အကူအညီပေးကြရမှာဖြစ်ပါတယ်ခင်ဗျာဆက်လက်တင်ပြပေးပါမယ်ကျမ်းမှချမ်းသာကြပါစေကျွန်တော်ဝင်းပြေပါ
ဆရာဦးဝင်းဖေရဲ့တက်ကြီးစကားအစီအစဉ်ကိုနားဆင်ကြကြရတာဖြစ်ပါတယ်ရှင်။ VO ရဲ့တနင်္လာနေ့မနက်ခင်းအစီအစဉ်တွေမကြခင်မှာပြီးဆုံးတော့မှာဖြစ်ပါတယ်။ဒီအစီအစဉ်ကိုမနက်၈နာရီကနေ၉နာရီထိပြန်လည်ထုတ်လွှင့်ပေးမှာမို့ kHz 1003 kHz 15 115နဲ့ kHz 9335တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်။အခုတော့ကြာနေသေးတဲ့အချိန်လေးအတွင်းမှာသတင်းချင်းချုပ်ကိုဦးဆံမိုးဝေကကြီးညာပေးပါမယ်ရှင်။
ရုရှားလူလာသူခွဲထွက်ရေးသမားတွေကအဇော့ဖ်ပင်လယ်အတွင်းမှာရှိတဲ့ယူကရိန်းနိုင်ငံပိုင်းနေဇက်ကင်းလှည့်တင်မောကိုတနင်္ဂနွေနေ့ကပစ်ခတ်ခဲ့ပါတယ်။အမြောက်နဲ့ပစ်ခတ်တာပစ်ကြောင်းကင်းလှည့်တင်မောထိခဲ့ပျက်စီးသွားကြောင်းယူကရိန်းပြောခွင့်ရသူကပြောဆိုပါတယ်။တင်မောဘလောက်ထိပျက်စီးသွားတယ်ဆိုတာနဲ့လူတွေထိခဲ့မှုရှိသလားမရှိဘူးလားဆိုတာတော့မသိရသေးပါဘူး။အခုဖြစ်ရဟာယူကရိန်းရေတပ်အတွက်ပထမဦးဆုံးဆုံးရှုံးမှုဖြစ်တယ်လို့ခွဲထွက်ရေးသမားတွေရဲ့စစ်ဖက်ဆိုင်ရာခေါင်းဆောင်ဟောင်းကပြောဆိုလိုက်ပါတယ်။အီရန်နိုင်ငံမြောက်ပိုင်းမှာအစ္စလာမစ်ဆေးသွေးကြွတွေတင်ပိတ်ထားတဲ့အမာလီမြို့ကိုအီရတ်အစိုးရတပ်ဖွဲ့တွေကတင်ပိတ်လိုက်နိုင်ပြီလို့အစိုးရအရာရှိတွေကပြောပါတယ်။အဲ့ဒီမြို့ကိုဆေးသွေးကြွတွေတင်ပိတ်ထားတဲ့အတွက်ဒေသခံတွေဟာစားနပ်ရိက္ခာရေနဲ့စီဝါပစ္စည်းတွေပြတ်တောက်မဲ့အရေးနဲ့ရင်ဆိုင်နေရတာပါ။လီဗျားနိုင်ငံမြို့တော်ထရီပိုလီအတွင်ဆေးသွေးကြွအုပ်စုအချင်းချင်းအကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ပွားနေတဲ့အတွက်လူတွေထွက်ပြေးတင်းချောင်သွားကြပြီးတလှကြမှာလစ်လပ်နေပြီဖြစ်တဲ့အမေရိကန်တန်ယုံရဲ့လူနေအိမ်ယာနေရာကိုတင်းယူထိန်းချုပ်ထားလိုက်ပြီဖြစ်တယ်လို့အစ္စလာမစ်ဆေးသွေးကြွအဖွဲ့တစ်ဖွဲ့ကပြောဆိုပါတယ်။နိုင်ငံတကာလေဆိပ်နဲ့မြို့တော်ကိုထိန်းချုပ်ဖို့ပြိုင်ဘက်ဆေးသွေးကြွအဖွဲ့နဲ့သတင်းတစ်ပတ်ကြာတိုက်ခိုက်မှုတွေအပြီးမှာအခုလိုတင်းဖိုက်လိုက်တာဖြစ်ပါတယ်ခင်ဗျာ။
တဲ့ရင်ချင်းချုပ်ကိုဥဆမိုးဘေးကကြီးညာပေးခဲ့တာဖြစ်ပါတယ်ရှင်ဒီမနက်စီစဉ်ထုတ်လုပ်ရမှုကကိုရနိုင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ Dave Magnet ဖြစ်ပါတယ်ကျမတော့နန္နာချက်ပါရှင် VO American တမနက်ဖက်မြန်မာဘာသာစီစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်ရှင် VO ကိုနားဆင်ခဲ့ကြတဲ့အတွက်လည်းသောတာရှင်တွေအားလုံးကို VO ကအထူးပဲကျေးဇူးတင်ရှိပါတယ်ရှင်
This program has come to you from the Voice of America, Washington.